to the Voice of America in Burmese.
မင်္ဂလာညချမ်းမှာတွေ့တာရှင်များရှင်2019ခုနှစ်ဇွန်လ9ရက် VOA American တန်ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိမြို့တော် Washington DC ကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူချိန်ညပေးမှာဖြစ်ပါတယ်မေဂန်နဲ့မက္ကဆီကိုနိုင်ငံသားသဘောတူညီချက်တစ်ကရှေ့ပြောင်းခြေချနေထိုင်သူတွေရဲ့လူခွင့်ကိုကာကွယ်ဖို့နဲ့နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးကိုဆက်ထိန်းနိုင်လိုက်တယ်လို့မက္ကဆီကိုသမ္မတကပြောလိုက်ပါတယ်တရုတ်နိုင်ငံရဲ့နည်းပညာတွေကိုကာကွယ်ပေးဖို့စနစ်တရကိုတရုတ်စိုးရကဖန်တီးလှုပ်ဆောင်သွားမယ်လို့နိုင်ငံပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်အီတလီနိုင်ငံဗင်နစ်မြို့ရဲ့ကောင်းရီတိမ်ပိုင်းကိုအပျော်စီးတင်မောတွေပင်းမွင်ဖို့လူထောင်ပေါင်းများစွာမနေ့စနေနေ့ကကြီးတက်ဆန္ဒပြခဲ့ကြပါတယ်ဒီလိုဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညမှာကြားကြဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်တော်တာရှင်နာဆင်ရမယ်တနင်္ဂနွေညရဲ့ထိတန်းလောက်သတင်းလွှာတွေမှာတော့ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေအများဆုံးရတဲ့ရင်နဲ့ဆစ်ဆောင်ဒုက္ခတွေနေရပြန်နိုင်ရေးအစိုးရနဲ့တက်မတော်ကိုကချင်ဆစ်ဆောင်တွေနဲ့ငင်းငယ်လူလားသူတွေကတောင်းဆိုလိုက်ပါတယ
်မကြော့ပြန်ဆစ်ဖြစ်တာကျွန်တော်ရှင်းနေပြီးခဲ့ပြီဖြစ်ပါတယ်ကျွန်တော်ရှင်းနေတာတော့ဒီမှာကျွန်တော်တို့ဆစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေ
အပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်။ဒီအကြောင်းနဲ့တူဒီသတင်းပတ်ရဲ့မြန်မာရေးရဆွေးနွေးခန်းမှာတော့ဒနကိုပိုင်အုတ်ချုပ်ခွင့်ရရွမ်းကန်ဒေသမှာကော်ဖီကိုစီးပွားဖြစ်စိုက်ပွေးလာတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြည်မပီးစာများနဲ့ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုနဲ့လူအမှုကြီးကြပ်ရေးသဘောတူညီချက်အသစ်ကရွှေပြောင်းခြေချနေထိုင်သူတွေရဲ့လူ့အခွင့်အရေးကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်ပြီးတော့ထိန်းသိမ်းနိုင်လိုက်စီတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါ်ကပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအိုဘရာဒေါ်ဟာနိုင်ငံမြောက်ပိုင်းတီဟောနာမြို့မှာမနေ့ကပြုလုပ်တဲ့လူမှုစုဝေးမှုအတွင်းအဲ့လိုပြောလိုက်တာပါ။တကယ်လို့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကကိုယ်စားလှယ်တွေဝါရှင်တန်မှာဆွေးနွေးမှုမအောင်မြင်ခဲ့ရင်သူ့အနေနဲ့မလုပ်ချင်ပေမဲ့လည်းအမေရိကန်ကုန်ပစ္စည်းတွေပေါ်မှာတံပြန်ပြီးတော့တွင်းကုန်ခွန်တွေကောက်ဖို့အတွက်ပြင်ဆင်ခဲ့ရတယ်လို့ Lopez Obrador ကပြောပါတယ်။ဒီသဘောတူညီချက်အရမက္ကဆီကိုကနိုင်ငံရေးခလုံးကိုရှောက်ထားတဲ့သူတွေကိုအမေရိကန်ကပြန်ပို့တဲ့နိုင်ငံနယ်စပ်တစ်လျှောက်မှာလုံခြုံရေးတွေတိုးမြှင့်ချထားဖို့သဘောတူကြတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံထဲမှာဆက်ပြီးရှိနေဖို့ဆိုတဲ့ဒီစီဇန်ကိုပြီးခဲ့တဲ့ဇန်နဝါရီလကလေးကနယ်စပ်မြို့တွေဖြစ်တဲ့တီဟွာနာမက္ကဆီကာလီနဲ့စီယိုဒက်ဝါရက်စ်မြို့တွေမှာလှုပ်ဆောင်ခဲ့တာပါ။ဒါပြင်မက္ကဆီကိုအနေနဲ့ဂွာဒီမာလာနဲ့ထိစပ်နေတဲ့သူတို့နိုင်ငံတောင်ပိုင်းနယ်စပ်ကိုလည်းနိုင်ငံတော်အရန်တပ်ဖွဲ့ထောင်နဲ့ချီပြီးတော့ဆေးလွှတ်သွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားဝါရှင်တန်မှာတောင်းရကြဆွေးနွေးပြီးတဲ့နောက်အခုလိုနိုင်ငံသဘောတူညီချက်ကိုတောက်ကြနေ့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကဗန်ဒါရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကမ္ဘာစီးပွားဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကြေညာပြုလိုက်ပါတယ်။ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ G20 စီးပွားပွဲအပြီးပူးတွဲညှိနှိုင်းချက်ထုတ်ရမှာအခုလိုကြေညာပြုလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်းမာလာမှုတွေကြောင့်ဖြစ်လာတဲ့အန္တရာယ်တွေကပိုပြင်းထန်ကြီးမားလာနေတယ်လို့ထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကဗန်ဒါရေးဆိုင်ရာအကြီးအကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တရနဲ့အားလုံးကြိုးခမ်းစားမယ်ဖွံ့ဖြိုးတိုးတက်မှုကိုစက္ကူနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါတယ်။ဒီကမ္ဘာဗန္ဒရေးကောင်ဆောင်တွေကပဲအခုလိုအန်ဒီယာတွေပြင်းထန်လာနေပြီမဲ့ကမ္ဘာစီးပွားဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာတော့တိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီပုံကျင်ကြချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်တို့အကြားကွန်သွေးရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြစ်ရှိနိုင်မှုလမ်းစာမတွေ့သေးတဲ့အခုလိုအချိန်မှာဒီ G20 ဗန်ဒါရေးခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခွန်ကိစ္စကနေအကျွေးပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေအထိကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားအင်အားအကြီးဆုံးအမေရိကန်နဲ့တရုတ်အကြား17ချိန်မြောက်ဆွေးနွေးပွဲပြီးကြတဲ့ကဆက်လက်ဆွေးနွေးဖို့ရပ်တန့်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှာတွေကိုအပြန်အလှန်ချိန်ချောက်နေချိန်မှာတတိယကမ္ဘာစီးပွားအင်အားအကြီးဆုံးဖြစ်တဲ့ဂျပန်အနေနဲ့1999ခုနှစ်ကစထူထောင်ခဲ့တဲ့ဒီ G20 အဖွဲ့ရဲ့အစည်းအဝေးကိုပထမဆုံးအင်ရှင်ဖြစ်ကျင်းပပေးတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲတွေအတွင်းမှာတရုတ်နိုင်ငံရဲ့နည်းပညာတွေကိုကာကွယ်ပေးဖို့စနစ်တရက်ကိုတရုတ်ဆိုရကဖန်တီးလှုပ်ဆောင်သွားမယ်ဆိုပြီးတော့တရုတ်ဆိုရပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။အမေရိကန်ကတရုတ်ကုမ္ပဏီတွေကိုအမေရိကန်နည်းပညာတွေမရအောင်ကန့်သတ်လိုက်ချိန်မှာပဲတရုတ်ဘက်ကလည်းသူတို့ရဲ့နည်းပညာတွေကိုကာကွယ်ပေးနိုင်မယ်စနစ်တရက်ကိုဖန်တီးလိုက်တာဖြစ်ပါတယ်။ဒီစနစ်က firewall လို့ခေါ်တဲ့ ကွန်ပျူတာတွေတဲကိုခုံးမဝင်နိုင်အောင်အကာအကွယ်ပေးတဲ့ခိုင်မာအကောင့်တဲ့အကာအကွယ်ပေးတဲ့စနစ်တရက်ကိုတည်ဆောက်သွားမှာဖြစ်ပြီးတော့ဒါကတရုတ်နိုင်ငံရဲ့အဓိကကျတဲ့ဤပညာတွေကိုတီထွန်ဖန်တီးနိုင်စွမ်းနဲ့အဲ့ဒီဤပညာတွေအရှင်ဟုန်နဲ့ဖွံ့ဖြိုးတိုးတက်ပြီးအားကောင်းလာအောင်လှုပ်ဆောင်ပေးသွားဖို့ဖြစ်တယ်လို့တရုတ်ပြည်သူနေစဉ်သတင်းလာကဒီနေ့မှပြောပါတယ်တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းချုပ်ပြီးတော့တရုတ်ကုမ္ပဏီတွေအပေါ်မှာဖိနှိပ်တဲ့တချို့နိုင်ငံတွေကိုတရုတ်နိုင်ငံရဲ့ဤပညာတွေကိုဘယ်တော့မှအသုံးပြုခွင့်ပေးသွားမှာမဟုတ်ဘူးလို့လည်းတရုတ်အာဏာရကွန်မြူနတီပါတီရဲ့အဓိကသတင်းစာဖြစ်တဲ့တရုတ်ပြည်သူနေစဉ်သတင်းစာကဖော်ပြပါတယ်။ဒါပေမဲ့အမေရိကန်ပြည်တော်စုလို့တော့တိုက်ရိုက်ညှိနှိုင်းပြောဆိုသွားခြင်းတော့မရှိပါဘူး။တရုတ်နိုင်ငံကပြောနေတဲ့အမျိုးသားဤပညာလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုစည်းနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ကြေညာခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနှစ်နိုင်ငံနယ်စပ်ကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာဟာအစားအစာနဲ့ဆေးဝါးတွေကိုဝယ်ယူဖို့ကိုလံဘီယာနိုင်ငံတဲကိုမနေ့ကဝင်ရောက်လာခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နှစ်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့၄လကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုအပြည့်အဝအသုံးချပြီးအိမ်နီးချင်းကိုလံဘီယာနိုင်ငံတဲကတချီရာမြို့ကိုဝင်ရောက်ခဲ့ကြတာဖြစ်ပြီးဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေအားလုံးကိုဝယ်ယူခဲ့ကြပါတယ်။ဗင်နီဇွဲလားတိုက်ခိုက်မှုကနိုင်ငံတွင်းမှာလိုအပ်တဲ့စေဝါနဲ့စားနပ်ခါတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမာဒူရိုရဲ့ဆိုရှယ်လစ်ဆွေရကဗရာဇီးကိုလံဘီယာအာရူဘာဘိုနာရီကူရာဂါဒိုနဲ့ဆီဆက်ထိဆက်နေတဲ့ဗင်နီဇွဲလားနယ်စပ်တွေကိုပိတ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11.69 kHz 32.693 kHz 93.00 kHz 58.85 တို့အပြင်စနစ်တင်းတွေမှာ9.190 kHz 15.95နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတင်းတွေနေညနောက်ဆုံးရသတင်းတွေကိုချင်ညာပေးနေပါတယ်။ဟောင်ကောင်ရဲ့တရားခံလွဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအဆိုပြုလာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းနေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေကိုပြင်ဆင်ဖို့လှုပ်တာဟာတစိ့တည်းသာကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယူလာနေတာဖြစ်တယ်လို့အတော်များများကဝေဖန်ကြပါတယ်။ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ကြားရှိသူတွေနဲ့တရားခံပြေးတွေကိုဟောင်ကောင်ကနေတရုတ်နိုင်ငံပြည်မာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွယ်ကူသွားစေမှာဖြစ်ပါတယ်။အဲလိုဆိုရင်တော့လွှဲပြောင်းခံလိုက်ရတဲ့သူတွေဟာတိကျရှင်းလင်းဖော်ပြထားခြင်းမရှိတဲ့ဒီအမျိုးသားလုံခြုံရေးစွဲချက်တွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အခုလောလောဆယ်မှာတော့ဟောင်ကောင်ဟာတရုတ်ပြည်မာကြီးပါဝင်ဘယ်နိုင်ငံနဲ့မှတရားခံလွှဲပြောင်းဖို့သဘောတူညီချက်ယူထားတာမရှိပါဘူး။ဒီနေ့ဆန္ဒပြပွဲတွင်ဆန္ဒပြတဲ့သူတွေကနိုင်ငံသားလက်လက်ခွင့်နဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့တောင်းဆိုတဲ့စာတမ်းတွေနဲ့ကြွေးကြော်စာတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတာကိုရုပ်သံသတင်းတွေမှာထွက်ခဲ့ရပါတယ်။ရဲတပ်ဖွဲ့ဝင်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မှတ်တမ်းယူလာတယ်ရှိခဲ့ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံကကာမာကူရာမြို့မှာတော့ကမ္ဘာလှည့်ခီးသွွားတွေကိုလမ်းသွားရင်းအစာမစားဖို့အမိန့်တရက်ထုတ်ပြန်လိုက်ပါတယ်။ဂျပန်ကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွွားအရေးတော်ဟာနှစ်စဉ်တိုးလာနေပြီးတော့2018ခုနှစ်မှာတော့ကာမာကူရာဖျားရှိတဲ့ဒီမြို့ကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွွားဟာတန်း20လောက်ထိရှိလာခဲ့ပါတယ်။တကယ်တော့ဂျပန်နိုင်ငံအသင့်ရှင်းတဲ့နိုင်ငံတစ်ခုဖြစ်နေလူသိများထင်ရှားတာဖြစ်ပြီးကာမာကူရာမြို့ကတချို့ဟာလမ်းတွေပေါ်မှာအမိုက်တွေများလာနေတဲ့ပေါ်စိတ်ပြက်လာနေကြပါတယ်။ဒါပြင်ကမ္ဘာလှည့်ခီးသွွားတွေဟာဒေသခံဂျပန်နိုင်ငံရဲ့ရိုးရာဓလေ့ထုံးစံတွေကိုချုပ်ဖောက်တာတွေလည်းရှိနေတယ်လို့မြို့ကတွေကဆိုနေပါတယ်ခင်ဗျာ။
အီတလီနိုင်ငံဗင်နစ်မြို့ရဲ့ကမ်းဦးရေတိမ်ပိုင်းကိုပျော်စီးသင်္ဘောတွေပေးမွေဖို့လူထောင်ပေါင်းများစွာဟာဗင်နစ်မြို့မှာမနေ့စနေနေ့ကချီတက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အခုသတင်းပတ်စောပိုင်းကဗင်နစ်မြို့ကဂျီယိုဒက်ကာတူးမြောင်းထွက်မှာပျော်စီးသင်္ဘောကြီးကသူ့ထက်အစာပေါင်းများစွာသိငယ်တဲ့မြစ်တွင်သွားလာတဲ့ခီးစဉ်တင်သင်္ဘောကိုတိုက်မိပြီးတဲ့နောက်အခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါ။ဒီဖြစ်ရတဲ့အတွက်မှာလူ9ယောက်တန်းရခဲ့ပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေကတော့ပျော်စီးသင်္ဘောကြီးတွေဟာအေဒရီယက်တစ်ပင်လယ်ထဲကဗင်နစ်မြို့ရဲ့အောက်ခြေဖောင်ဒေးရှင်းကိုဖြည်းဖြည်းချင်းထိခိုက်လာစေပြီးတော့ကမ်းဦးရေတိမ်ပိုင်းရဲ့အောက်ခြေကိုလည်းတူးဆွသလိုဖြစ်စေတယ်ဆိုပြီးပြောပါရယ်။ဗင်နစ်မြို့တော်ဝန်ကတော့ပျော်စီးသင်္ဘောကြီးတွေကိုကမ်းဦးရေတိမ်ပိုင်းကိုရှောင်ပြီးတခြားလမ်းကြောင်းကိုပြောင်းစေချင်တယ်လို့ပြောပါရယ်ခင်ဗျာ
။ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့ကဒနုမြစ်ထင်မှာနင်းနေသွားတဲ့ပျော်စီးသင်္ဘောကိုပြန်လည်ဆယ်ယူပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီနေ့မှဆက်လက်လှုပ်ဆောင်နေကြပါရယ်။ဒီသင်္ဘောကိုဆယ်ယူနိုင်မှုအတွက်ရေပေါ်မှာဘောလုံးပေါ်နိုင်တဲ့ဝင်ချီဆက်တွေနဲ့ဆယ်ယူဖို့လှုပ်ဆောင်နေကြတာပါ။နင်းမြွေသွားတဲ့ပျော်စီးသင်္ဘောကိုအင်ကာနဲ့မတိုင်ခင်ပြန်လည်ဆယ်ယူနိုင်ဖို့တော့မဖြစ်နိုင်သေးဘူးလို့ဟန်ဂေရီနိုင်ငံကကယ်ဆယ်ရေးတာဝန်ရှိသူတွေကမနေ့ကပြောကြားခဲ့ပါတယ်။ရေသူမားလို့တိတ်ပေးရတဲ့ The Happiness ပျော်စီးသင်္ဘောဟာပြီးခဲ့တဲ့မေလ29ရက်နေ့ညကတောင်ကိုရီးယားနိုင်ငံသား33ဦးကိုတင်ဆောင်သွားပြီးဒနုမြစ်ထက်ကိုသွားနေစဉ်သူ့ချက်ပိုကြီးတဲ့ခီးတဲ့တင်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တာဖြစ်ပါတယ်။တိုက်မိခဲ့ချိန်မှာမိုးတိထက်စွာရွာသွန်းနေခဲ့ပါတယ်။ ဒီတင်မောတက်ခိုက်မှုတွင်တန်ကိုရီးယားနိုင်ငံသား9ယောက်ကိုကယ်တင်နိုင်ခဲ့ပြီးနောက်ထပ်တန်ကိုရီးယားနိုင်ငံသား6ယောက်နဲ့တင်မောကပတင်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတင်မောနှစ်မျိုးအတွင်းမှာ19ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံ Paris မြို့မှာကျင်းပနေတဲ့ပြင်သစ် Open Tennis အမျိုးသားတူချင်း Final မှာတော့အခုလောလောဆယ်မှာစပိန်က Rafael Nadal နဲ့ Austria က Dominic Thiem တို့ဘောလုံးနေကြပြီးတော့ပထမပွဲမှာတော့ Nadal က 6-3 နဲ့နိုင်ထားပြီးဒုတိယပွဲမှာတော့အခု 4-4 နဲ့တရီဖြစ်နေပါတယ်။မနေ့ကကစားသွားတဲ့အမျိုးသမီးတူချင်း Final မှာတော့ Australia က Ashley Barty က Czech နိုင်ငံက Margarita Navratilova ကို 6-1-6-3 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ဒီပေါ်တူဂီမာကစားနေတဲ့ Nation League ဘောလုံးပြိုင်ပွဲမှာတော့အင်္ဂလန်နဲ့ဆွစ်ဇာလန်တို့တတိယနေရာလူနေကြပြီးတော့အခုချိန်ထိ82မိနစ်ရောက်တဲ့ချိန်ထိတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်သေးပဲဖြစ်နေပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရရင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေအနာဂတ်အရေးအလေးထားစဉ်းစားပေးဖို့ကိုအစိုးရနဲ့တပ်မတော်ကိုကချင်စစ်ရှောင်တွေနဲ့ငင်းငယ်လူလားသူတွေကကချင်ပြည်နယ်အတွင်းတကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နေ့ဒီကနေ့မှတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုမဆုမောင်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။တကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တမ်းသည့်စစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ်
။ဒီကနေ့ဟာဆိုရင်ကျွန်တော်ကချင်ဒေသမှာတကြောပြန်စစ်ဖြစ်တာကျွန်တော်ရှစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ကျွန်တော်ရှစ်နှစ်သာတော်တဲ့မှာကျွန်တော်တို့စစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်တို့ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ရှောက်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေတဲ့ကျွန်တော်တို့ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေအခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်ဆစ်ရှောက်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နှစ်ဘယ်အခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုရတာကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်ပညာရေးကျွန်တော်ရဲ့ကျန်းမာရေးကျွန်တော်ရဲ့စောင့်ဝတ်နေရေးကျွန်တော်အများကြီးကျွန်တော်ဒုက္ခရောက်နေတာလည်းကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြင်းငြမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်ပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KAO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပြေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်ဒီအခြေအနေပေါ်မှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွေလူသားချင်းစာနာမှုအကူအညီတွေပေးပို့တာကိုတားမြစ်ပိတ်ပင်မှုမရှိဘဲရရှိရေးနေရရင်းတွေကိုလူကုန်တိတ်ခါရှိစွာနဲ့ပြန်လာရေးကချင်စစ်ဆောင်လူငယ်တူဖြစ်တဲ့ကိုအင်ဂွမ်ဂွမ်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါဗျ။ဒီ
NLD အစိုးရကိုကျွန်တော်ကလည်းမေးပေးခဲ့ရပါတော့ကျွန်တော် NLD အစိုးရဆက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်တို့နိုင်ငံကတော့ငင်းချမ်းတော့မှာပဲအားလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှာကျွန်တော်ဒေသကလည်းငင်းချမ်းတော့မှာဆိုအဲ့မျိုးချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့ရပါတော့ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းမျိုးလင့်ချက်ကလည်းဟိုအာဒီလိုမျိုးရှိတော့ဘောပြောရမယ်ဆိုရင်အခု2020မှာဘယ်သူကအစိုးရပြောင်းတော့ဥဆောင်လာနေဆိုရခါလဲကျွန်တော်ကဆိုနေဘောတော့သူတို့လက်ချက်အနေထားပြပို့ပြီးတော့ negative တက်ကြံရောက်သွားမလားဆိုပြီးတော့ဆိုနေခါလည်းရှိတယ်။နောက်ပြီးတော့တောင်ရှိလူအလုံးကျွန်တော်ပြောင်းနေတဲ့ကြိုးချင်တာကတော့အများဆုံးငင်းချမ်းချင်တယ်ဘောငင်းချမ်းလို့အလုံးငင်းချမ်းလို့အများဆုံးစိုးစားပြပါလို့
ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ရှောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ်
။2018 6လပိုင်း9ရက်နေ့ကစပြီးစစ်ဆက်ကြည့်ပါနော်။တရက်နေရက်ဘောနော်3ရက်တပတ်လောက်ပြင်ချင်ခဲ့ရတာမဲ့စစ်ကိုတပတ်အပြင်ပြီးမယ်ဘောနော်3ပတ်အဲ့လောက်ကြီးစဉ်းစားမှပြင်ခဲ့ရပြီးတော့စစ်ကြောင်းတွေထိုးလာတဲ့အခါပြီးတော့ညေပြေပေါ့နော်ညဆိုရင်ကြောက်ရတယ်ဆိုမှမအမေရောဖျားကြောင်းတွေမှာသူကလူအများတွေနေတဲ့အချိန်မှာစူးပြီးနေအခေအခေရတယ်ပြီးတော့ဒါမဲ့စစ်ကတလားရောတလားအောင်ပုံသွားရတယ်ဒါမဲ့စစ်ကမပြီးဘူးနော်ဟိုဘီပြင်းထလာတယ်ပေါ့နော်
ကချင်ကြောပြန်ဆင်ရှင်းနေပြတဲ့အထိမ်းမှန်ညီငယ်စွာလှူရှားနေတာတွေကိုအာဏာပိုင်တွေဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ဒါပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပတ်မှုကျွန်တော်ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြတာတဲ
့ခံစားချက်ကိုထုတ်ပေါ်ပြတာတဲ့ဆိုတော့ကညှိစုစီထဲမှာပါသွားပြီခင်ဗျ
ာ။မခံဘူးလားညှိစုစီနဲ့
ကျွန်တော်ကတတိယအောက်ပြစ်ဆူတောင်းပေးဖို့ဆိုတာ
ဖြစ်တာ။အခုဥပဒေလုပ်တဲ့သူတွေက
ဟိုဆန်တဲ့ခုတော့လည်းမဟုတ်ဘူးကျွန်တော်တို့ကိုကျွန်တော်
တို့ကတွင်းလေးကိုတည်းလိုက်လာခဲ့ပြီပါ
။အာကျွန်တော်မလိုက်နိုင်ဘူ
း။မလိုက်နိုင်ဘူးလား။မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ကတဲ့ရင်ပို့ပြီးတော့မှလောက်ခဲ့ပြီလားဥပဒေနဲ့ညှိလို့ခဲ့ပြီလား
။ဒီလိုမျိုးကချစ်တကြောပြန်ဆင်ရှင်းနေပြတဲ့အချိန်ရင်းရဲစွာလှုပ်ရှားမှုတွေကိုအာဏာပိုင်တွေဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းနိုင်ငံတကာကချစ်ကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်ဘူးကအခုလိုပြောပါတယ
်။ဒါကတော့သူတို့မလုပ်တင်လို့ထင်တယ်။ဘာကြောင့်လဲဆိုဒီပြည်သူလူထုတနေငလုံးတိုင်းတာနဲ့နားလည်လာဖို့အတွက်လုပ်နေတဲ့အတွက်ဒါပဲဖြစ်တဲ့ပေါ့နော်။ဒါကိုနိုင်သက်စီးနေလို့ပြီးတော့လုပ်တင်လို့ကျွန်တော်တို့မြင်တယ်
။ပြည်တွင်းရင်းရဲရေးလှုပ်ရှားသူတွေကလည်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်။
မဆုမမရှင်အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။ဒနုကိုပိုင်အုပ်ချုပ်ခွင့်ရရွာငန်ဒေသမှာကော်ဖီကိုမီယူပလာစိုက်ပျိုးကြပြီးမယ်။စီးပွားအဖြစ်ကတော့အခုနှစ်ပိုင်းမှာစိုက်လာပြီးနိုင်ငံသားကိုယ်တော်တင်ပို့ရောင်းချနေပါတယ်။ဒီအကြောင်းကိုမက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငံမှာဒီကော်ဖီလုပ်ငန်းဟာဆိုလို့ရှိရင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်လာနေတာပါဒီမှာရှိတဲ့ရွာတိုင်းမှာကော်ဖီစိုက်ပျိုးထုတ်လုပ်လာတာနှစ်တော်ကြာလာပြီဆိုပေမဲ့လည်းတကယ်တမ်းဒီနိုင်ငံတကာအစ်စ်မီအထူးတန်းဝင်ကော်ဖီတွေကိုစိုက်ပျိုးထုတ်လုပ်လာတာကတော့နှစ်ပိုင်းသာရှိပါသေးတယ်ဒီလိုမျိုးအထူးတန်းဝင်ကော်ဖီတွေကိုထုတ်လုပ်တဲ့လုပ်ငန်းတွေထဲကမှဒီဒေသခံတောင်သူတွေအများစုပါဝင်ပြီးတော့မှလုပ်ကိုင်ဆောင်ရွက်နေတဲ့ရွှေတောင်သူဆိုတဲ့ကော်ဖီလုပ်ငန်းအကြောင်းကိုကျွန်တော်တို့ဒီနေ့လေ့လာကြည့်ကြရအောင်ပါရှင်ရွာငန်ဒေသကအိမ်တိုင်းနီးပါးမှာတဘာဝအတိုင်းစိုက်ပျိုးထားတဲ့ကော်ဖီပင်တွေကိုတွေ့နိုင်ပါတယ်။တောင်သူတွေဟာကော်ဖီပင်ကိုမယိုးဖလားစိုက်ပျိုးလာခဲ့ကြပေမဲ့ကော်ဖီတောက်သုံးကြတဲ့သူတွေမဟုတ်သလိုကော်ဖီကိုစီးပွားဖြစ်ရောင်းချခဲ့ကြသူတွေလည်းမဟုတ်ပါဘူး။ဒီလိုဆိုရင်ကော်ဖီပင်ကိုဘာကြောင့်စိုက်ပျိုးခဲ့ကြတာပါလဲ။ကော်ဖီပင်ရဲ့အပွင့်ဟာဒီဒေသကပြားတွေဝိယီတဲဆောင်စုဆောင်းရမှာအရေးပါသလိုဒီနည်းနဲ့တဘာဝပြားကြီးထုတ်လုပ်ကြတာကြောင့်အိမ်တိုင်းနီးပါးကော်ဖီပင်ကိုစိုက်ကြသလိုကော်ဖီစိတ်အခွန်ကိုတော့ချကလက်အချို့တခုလိုတရေစာဖြစ်နေစားခဲ့ကြတယ်လို့ဒေသခံတွေကပြောပြကြပါတယ်ဒီလိုနဲ့ပဲ200နဲ့ချီကော်ဖီပင်စိုက်ခဲ့ရကရွာငန်ဒေသထွက်ကော်ဖီဟာနိုင်ငံတကာအစ်စ်မီအရေးသွေးရှိတဲ့ကော်ဖီဖြစ်နေတယ်ဆိုတာကိုတော့နိုင်ငံတကာကကော်ဖီပညာရှင်တချို့ရဲ့အကူအညီနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကမှစတင်သိရှိလာခဲ့တာပါဒီလိုသိလာပြီးတဲ့နောက်မှာတော့နိုင်ငံတကာကိုတင်ပို့ရောင်းချနိုင်တဲ့အထူးတန်းဝင်ကော်ဖီတွေစိုက်ပျိုးထုတ်လုပ်လာခဲ့ကြတယ်လို့ဒီအထဲမှာကြေးရွာ78ရွာကတောင်သူတွေအထူးသဖြင့်အမျိုးသမီးတွေအများစုပါဝင်တဲ့ရွှေတောင်သူကော်ဖီလုပ်ငန်းလဲပါပါတယ်။ဒီအဖွဲ့ပေါ်ပေါက်လာပုံကတော့လက်ရှိရွှေတောင်သူဥက္ကဋ္ဌကိုစောဝင်းကိုကအခုလိုရှင်းပြပါတယ
်။ရွှေတောင်သူရေလို့ဖြစ်လာတာပြောမယ်ဆိုလို့ရှင်တော့2056ရာသီနဲ့စပြောမှာဖြစ်ပါတယ်။2056မှာ Winrock International ကနေပြီးတော့ကျွန်တော်ရန်ကန်မြို့နယ်မှာ project တစ်ခုစဝင်တယ်။Winrock International က USA ရဲ့ကုညီထောက်ပံ့တဲ့သူတို့ကကျွန်တော်တောင်သူတွေနှိပညာပေးတယ်ထူရန်ကော်ဖီထုတ်လုပ်ပြီးတော့နိုင်ငံအပြည်ပအကိုတင်ပို့တာကိုစပြီးတော့လုပ်ပေးတယ်အဲ့ချိန်မှာကျွန်တော်ရှေ့တောင်သူဖြစ်လာမယ်အကြီးပါ၄ရွာနေစပြီးတော့ထူရန်ကော်ဖီ6တန်စထုတ်ခဲ့တယ်အဲဒုတိယ2016ရာသီမှာထူရန်ကော်ဖီ38တန်ကိုကြီးရပေါင်း16ရွာနေပြီးတော့ထုတ်လုပ်နိုင်ခဲ့တယ်အဲဒုတိယ2016ရာသီကုန်နဲ့အချိန်မှာပဲကျွန်တော်တောင်းသူတွေစဉ်းစားမိရဲ့ဟိုအထူးတန်းကော်ဖီအရင်တော့ကျွန်တော်ကဟိုကော်ဖီစိုက်လာတာမိဘဘိုးဘွားလည်းတော်တော်ကနေစိုက်လာတာဒါပေမဲ့အထူးကော်ဖီကိုဈေးကောင်းတစ်ခါမှမရောဘူးဒါပေမဲ့ဒီ project ဝင်လာတဲ့အချိန်မှာကျွန်တော်ကော်ဖီကိုဈေးလက်ရှိပေါက်ဈေးရဲ့ငါးဆအထူးမြင်ပြီးတော့ဟိုပြပအတင်ပို့ရတဲ့အချိန်မှာကျွန်တော်ကြီးရော16ရွာတောင်းသူတွေခေါင်းဆောင်တွေစုပြီးတော့စဉ်းစားအစည်းအဝေးလုပ်ကြတယ်ငါတို့ဒီအရင်တော့လုံးဝဈေးမရှိတဲ့ကော်ဖီကိုဈေးကောင်းနဲ့ရောင်းလာရပြီအခုဆိုလို့ရှိရင်တို့လက်ထက်မှာခံစားခွင့်တခုရှိနေပြီပေါ့ဒါပေမဲ့ project ဆိုတာအချိန်ကာလတခုပြီးလို့ရှိရင်ပြီးဆုံးသွားမှာအဲအချိန်ကျလို့ရှိရင်တို့ကဒီအထူးတန်းကော်ဖီထုတ်လုပ်မှုကိုရလိုက်မလားတို့ကတို့စပ်သွားမလားပေါ့အဲဆိုကျွန်တော်တို့16ကခေါင်းဆောင်တဲ့အစည်းအဝေးလုပ်ကြတယ်အဲအစည်းအဝေးမှာပဲကျွန်တော်တို့အရင်နဲ့ YSCG ဆိုပြီးတော့အဖွဲ့တခုဖွဲ့ဖြစ်တယ်ပေါ့ဒီအထူးတန်းကော်ဖီကိုတောင်သူတွေကိုယ်တိုင်ရည်ရွယ်ဆက်လုပ်ဖို့ဆိုပြီးတော့ YSCG ရဲ့အဓိပ္ပာယ်ကတော့ Young Specialty Coffee Group ရန်ကန်မြို့နယ်ကော်ဖီစိုက်ပျိုးအထူးတန်းကော်ဖီစိုက်ပျိုးထုတ်လုပ်ပြည်အဖွဲ့ပေါ့နော
်ရွှေတောင်သူအဖွဲ့ကိုတောင်သူ5ယောက်နဲ့အစပြုခဲ့ပေမဲ့ထုတ်လုပ်မှုတက်တန်း3နှစ်ကြာလာခဲ့ပြီးတဲ့နောက်အခုအချိန်မှာတော့အထူးတန်းဝင်ကော်ဖီထုတ်လုပ်မှုကိုစိတ်ဝင်စားတဲ့တောင်သူတွေ400ကျော်အထိပူးပေါင်းပါဝင်လာခဲ့ပါတယ်အချိန်တိုအတွင်းမှာအဖွဲ့ဝင်ရာနဲ့ချီတိုးလာခဲ့တဲ့ရွှေတောင်သူတွေ ဘယ်လိုပုံစံမျိုးနဲ့စုဖွဲ့ခဲ့ကြတာပါလဲ။ရွှေတောင်သူရဲ့ထုတ်လုပ်မှုမန်နေဂျာလည်းဖြစ်ကြောက်ကူပြည်ကြေးရွာရဲ့အဖွဲ့ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းထွန်းကအခုလိုရှင်းပြပါတယ
်။ကြေးရွာတွေမှာဟိုဒီထူးတန်းကော်ဖီဖက်ဒီမှာအရင်ဆုံးစုဖွဲ့ရှိတယ်။အဲဒီမှာကြေးရွာတွေမှာဒီရွှေတောင်ပြည်ရဲ့စီမင်းစည်းကမ်းရာကြေးရွာစုဖွဲ့တစ်ဖွဲ့မှာ10ဦးထက်နေဆုံးပေါ့10ဦးနေဆုံးနေတဲ့ဖွဲ့ရှိရမယ်။ပစီရောအဲ့ဒီ10ဦးတချို့ရွာတွေလည်းဟို20ကျော်ရှိတာရှိတယ်ကျော်လည်း50ကျော်ရှိတာရှိတယ်ကျော်လိုက်ပြီးတော့ဟိုအဲ့လိုဖစီပြီးတဲ့ခါကျတော့တချို့တွေကဟိုတွေရနဲ့တွေရဟိုပုံစံချင်းတော့တိတ်မတူတချို့ရွာတွေကကိုကော်ဖီတွေကိုကိုမှရှိတဲ့ကော်ဖီတွေကိုစုပြီးတော့တယောက်ကိုအချိန်ဘလောက်တမ်းမှာပြီးတော့မှစုပြီးတော့ထောက်လုပ်ကြတယ်တချို့ရွာတွေကျတော့လည်းဟိုကော်ဖီကိုပိုင်ရှိတာရောမရှိတာရောအဲစူပေါင်းပြီးတဲ့ခါကျတော့အတင်းကော်ဖီတွေဝယ်ပြီးတော့အဲ့လိုမျိုးလောက်ကြတာရှိတော့ပေါ့ဟိုတင်းကော်ဖီဆိုတော့ဒီရောဟဲကော်ဖီပါပဲအဲ့လိုမျိုးအဲ့လိုထိလာဖို့အတွက်ကျွန်တော်တို့အဲ့လိုမျိုးတတ်မှတ်ပြီးတဲ့ခါကျတော့ကျွန်တော်တို့ဥမာကျွန်တော်တို့ရွာတောက်ကပြင်းရွာဆိုလို့ရှင်ဟိုအဖွဲ့ဝင်က16ဦးရှိတယ်အဲ့16ဦးမှာတအူကိုပြီးချင်း900ပိတ္တ900ဆိုပြီးတော့မှကျွန်တော်လောက်ကြတယ်ပြီးတော့ပိတ္တ900ကနေပို့လာတဲ့နောက်ထပ်လို့လာတဲ့ကျွန်တော်တက်ကက်ကဒီနေ့ဆိုရင်ကျွန်တော်တို့ငါးတန်ထုတ်မယ်ဆိုပြီးတော့မှကျွန်တော်တို့တက်ကက်ထားထားတယ်အဲ့တော့16ဦးကနေပြီးတော့မှအချိန်ဟို900စီစုပြီးတော့နောက်ထပ်ငါးတန်တွေလိုအပ်တာဟာကို you are here ဒီဆက်ဆက်အတင်းတန်းတွေစီကနေလာရောက်တော့ဝယ်ပြီးတဲ့ခါကျတော့ကျွန်တော်ထုတ်လို့ကြတယ်ပေါ့
တောင်သူတွေကိုယ်တိုင်ပါဝင်ပြီးအထူးတန်းဝင်ကော်ဖီတွေကိုရေရှည်ထုတ်လုပ်သွားနိုင်ဖို့အတွက်ရွှေတောင်သူအဖွဲ့ကကြိုးပမ်းနေတာပါအရင်ကသမတ်ရိုးကျတောင်ရဆိုင်လုပ်ကန်စားတော့ခဲ့ကြတဲ့တောင်သူတွေအထူးတန်းဝင်ကော်ဖီစတင်ထုတ်လုပ်လာပြီးနောက်ပိုင်းမှာတော့အကျိုးအမြတ်တွေလည်းတိတိတသာပြောင်းလဲလာခဲ့ပါတယ်ကျွန်မအခုရောက်နေတဲ့နေရာကတော့ရွှေတောင်သူကော်ဖီလုပ်ငန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ဒီရွာပေါင်း18ရွာတွေကတရွာပေါ့နော်ကြောက်ကူပြင်းရွာမှာဖြစ်ပါတယ်ဒီကြောက်ကူပြင်းရွာကတော့ဒီရွှေတောင်သူကော်ဖီလုပ်ငန်းအတွက်တစ်နှစ်ကိုကော်ဖီတန်ချိန်၄တန်လောက်ကိုထုတ်လုပ်ပေးနေတဲ့ရွာဖြစ်ပါတယ်ဒီရွာကဒီဒေသခံတောင်သူတွေနဲ့လည်းကျွန်တော်တို့တွေ့ဆုံမေးမြန်းထားပါတယ
်အတိကတော့ဝင်ငွေတအားကွာသွားတဲ့ချက်ဒီရွှေတောင်သူမဖွဲ့ခင်ဒီရွာငံကိုထူတန်းကော်ဖီအဖွဲ့မစားတင်ခင်ကဒေသပေါ်ဆေးရတပိုက်တာ400လောက်ပဲရှိတဲ့ချက်စုခုတဲ့လောက်အပ်ခတ်တတာလေးပေါ့အခုအဲ့ဒီအထူးတန်းကော်ဖီစတင်ဝင်ရောက်လာတဲ့ချိန်မှာဒေတာပေါ့ဆေးရ400အလောက်ဖြစ်သွားတယ်အခုဒီနှစ်ပိုင်းကြာတော့အပြင်ဒေတာပေါ့ဆေးရ800 900ပေါ့အဲ့အထူးတန်းကော်ဖီရဲ့တပိတ်တာတန်ဖိုးက1200အလောက်กว่าသွားတယ်ရှင
့်အဖွဲ့ဝင်400ကျော်ရှိတဲ့ရွှေတောင်သူအဖွဲ့ရဲ့60ရာခိုင်နှုန်းကအမျိုးသမီးတွေပါအထူးတန်းဝင်ကော်ဖီထုတ်လုပ်နိုင်တဲ့အတွက်အကျိုးအမြတ်ဝင်ငွေတိတိတသာပြောင်းလဲလာတာကအမျိုးသမီးတွေရဲ့ဘဝတွေတိုးတက်လာဖို့အတွက်အခွင့်အလမ်းဖြစ်စေတယ်လို့ရွှေတောင်သူအဖွဲ့ဝင်တွေကပြောပါရယ်အခုလိုနိုင်ငံတကာအဆင့်မီအထူးတန်းဝင်ကော်ဖီတွေထုတ်လုပ်နိုင်ဖို့အဆင့်ကိုရောက်လာဖို့အတွက်ကိုတော့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ကအဓိကပံ့ပိုးကူညီပေးခဲ့တာပါ USAID ရဲ့အကူအညီနဲ့အမေရိကန်အခြေစိုက် Winrock International အဖွဲ့ကနေတဆင့်လုပ်ငန်းတွေကိုအကောင့်ထဲပေါ်ပေးခဲ့တာပါရောင်းငယ်တီသားမှရှိတဲ့တောင်သူတွေကိုစိုက်ပျိုးမှုနီးနာတွေနီးပညာအထောက်အပံ့တွေနဲ့ဈေးကွက်ရှာဖွေရမှာပါ Winrock အဖွဲ့ကကူညီပေးခဲ့တာဖြစ်လို့ဒီလိုနိုင်ငံတကာအဖွဲ့တွေရဲ့အကူအညီတွေကရွှေတောင်သူတွေအတွက်တော့အထူးအရေးပါခဲ့တယ်လို့ရွှေတောင်သူအဖွဲ့ဥက္ကဋ္ဌကပြောပါတယ
်ကျွန်တော်ရောင်းငယ်မြို့နယ်မှာပါနော် Winrock USA ရဲ့အကူအညီနဲ့ Winrock ရဲ့နီးပညာတွေမဝင်ခင်တော့ကျွန်တော်ဒီဒေတာမှာကော်ဖီပေါက်ဈေးကဘာမှမရှိဘူးတချို့တောင်သူတွေဆိုလို့ရှိရင်ကော်ဖီပင်ကိုခုတ်ပြီးပြီးတော့အခြားသီးနှံအစားတို့စိုက်ပျိုးတဲ့အဖြစ်ဖြစ်ခဲ့တယ်။ဒါပေမဲ့2056ရာသီမှာ Winrock ရဲ့ project စာဝင်တယ်။အဲနှစ်မှာလည်းကျွန်တော်တောင်သူတွေပထမအဆုံး၄ရောက်နေတဲ့အထူးတန်းကော်ဖီစားထုတ်ခဲ့ရပါနော်။အဲနှစ်မှာကော်ဖီဈေးနှုန်းကငိုလက်ရှိရနေတဲ့ပေါက်ဈေးထက်၅ဆကျော်ဒီရောင်းချခဲ့ရတယ်။အဲအတွက်တောင်သူတွေစိတ်ထဲမှာတောင်သူတွေရဲ့ရင်ထဲမှာအပြောင်းအလဲတစ်ခုဖြစ်သွားတယ်ပေါ့နော်။နောက်နှစ်ကျတော့အကြီးပါ16အထိတိုးလာတယ်။အထူးတန်းကော်ဖီထုတ်ဖြစ်တယ်။ဈေးကလည်းကိုဈေးကောင်းကောင်းရောင်းချရတယ်ပေါ့နော်။အဲအတွက်အဲ့လိုရောင်းချရတဲ့အတွက်ဒီတောင်သူတွေကငါတို့ကိုယ်တိုင်အစုဖွဲ့ဖွဲ့မယ်ဆိုတဲ့စိတ်ဓာတ်ဝင်ခဲ့တယ်။နောက်ပြီးလို့ရှိရင်တောင်သူတွေအစုဖွဲ့ဖွဲ့ချင်းခဲပေမဲ့သူတို့မဖွဲ့စည်းနိုင်တဲ့အဖွဲ့စည်းပုံစံကိုဝင်ရောက်နေပြီးတော့ ဟောစနေနေ့ကြာတင်နှံပေးတာတောင်သူတွေကိုယ်တိုင်တွေးတော်ချင်းချင်းပြီးတော့ဘယ်လိုဖွဲ့စည်းမျိုးဖွဲ့မယ်ဆိုတဲ့အားအထိသူတို့တင်နှံနေပြီးခဲ့တယ်။နောက်အခုအဖွဲ့စည်းလှုပ်ဆောင်နေတဲ့အချိန်မှာလည်းဘယ်လိုလမ်းကြောင်းမမအောင်ပေးရနေပြီးတော့အထင်းချောင်းပေးနေတယ်ပေါ့နော်။ဒါဝင်းရော့ကျွန်တော်တို့ရွှေတောင်သူဖြစ်လာဖို့အတွက်ဝင်းရော့ရဲ့ကူညီမှုကဘယ်လောက်ထိအရေးကြီးတယ်ဆိုတော့
အခုလိုနိုင်ငံတကာရဲ့ပံ့ပိုးကူညီမှုအပြင်ဒေတာဆိုင်ရာအစိုးရနဲ့နိုင်ငံတော်အစိုးရတွေကပါဝိုင်းဝန်းကူညီပံ့ပိုးကြမယ်ဆိုရင်တော့ရွှေတောင်သူအဖွဲ့နဲ့ရွာငံဒေတာကထွက်တဲ့ကော်ဖီတွေကိုကဘာကတည်လာတဲ့အထိနိုင်ငံတကာဈေးကွက်မှာတွင်တွင်ကျယ်ကျယ်ရောင်းချသွားနိုင်ဖို့ရွှေတောင်သူအဖွဲ့အဖွဲ့စည်းရမှာဦးဆောင်ပါဝင်ခဲ့တဲ့မြားစီတီကြီးရွာကကိုစော်လင်းထက်ကယုံကြည်ထားပါတယ
်ကျွန်တော်တို့ကတော့ဒီနည်းပညာပိုင်းဆိုင်ရာတော့တော်တော်များများတောင်သူတွေအတွက်လောလောဆယ်မှာတုံးချနေတာရတာပေါ့နော်ဒီဝင်းတော်ကပေးတဲ့အနည်းပညာလေးနဲ့နောက်ဒီထက်ကျွန်တော်တို့ခြေလှမ်းများများနဲ့သွားနိုင်အောင်ဆိုရင်နည်းပညာနဲ့မကမဲ့စက်ကရိယာဆယ်ရန်တရားကူညီစက်ကရိယာကူညီလိုအပ်ပါတယ်ပြီးတော့ဈေးကွက်ကလည်းပဲတစ်ဖက်မှာသွားနေပြီဖြစ်တဲ့အတွက်အဓိကနံပါတ်၁ကဒီဆယ်ရန်တရားကင်တွေ့တဲ့နည်းပညာတွေဒီဆယ်ရန်တရားတွေတာလျင်ဒီကြွားတွေကိုစက်ကရိယာတွေပံ့ပိုးကူညီမှုတွေပေးမယ်ဆိုလို့ရှိရင်ရွှေတောင်သူကလည်းပဲရွှေတောင်သူလုပ်ငန်းဒီထက်ဖွံ့ဖြိုးလာနိုင်မယ်ရွှေတောင်သူလုပ်ငန်းဖွံ့ဖြိုးလာမှဒီတောင်သူတွေကိုကူညီနိုင်မယ်တောင်သူတွေကိုကူညီနိုင်မှလည်းပဲရွှေတောင်သူကိုပြန်ပြီးတော့တောင်သူတွေကယုံကြည်မှုပြန်ရှိလာမယ်။အဲဒါဆိုလို့ရှိရင်ရွှေတောင်သူရဲ့ဒီအဖွဲ့ကလည်းဒီထက်ပိုမိုပြီးတော့ခိုင်မာတဲ့အဖွဲ့စုတစ်ခုဖြစ်လာပြီးတော့ရွာငံမြို့နယ်မှာဒီရွှေတောင်သူဆိုတဲ့ကော်ဖီအဖွဲ့ကလည်းပဲအထူးတန်းကော်ဖီအနေနဲ့ကမ္ဘာမှာဘယ်လိုဈေးကွက်တွေသွားနေတယ်ဆိုတဲ့နာမည်တစ်ခုပေါ့နော်တောင်သူတွေနိုင်ငံကယုံကြည်မှုရောတောင်သူတွေရဲ့ယုံကြည်မှုရောပေါင်းစပ်ပြီးတော့ဒါတည်မြဲလာလိမ့်မယ်လို့မျှော်လင့်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်စုပေါင်းအင်အားနဲ့တောင်သူတွေရဲ့ဘဝတွေတိုးတက်လာအောင်အထောက်ချူပန်းသွားဖို့ရွှေတောင်သူအဖွဲ့ဝင်တွေကမျှော်မှန်းထားကြတာပါ။ရွာငံဒေသထွက်ကော်ဖီရဲ့အရေးအသွေးကိုထိန်းထားနိုင်ပြီးတော့အထူးသဖြင့်ကော်ဖီတွေတိုးမြင့်ထွက်လုနိုင်ဖို့အတွက်ကိုလည်းရွာငံကော်ဖီအသင်းကိုဖွဲ့စည်းခဲ့ကြပါတယ်။ဒီအသင်းနဲ့ပတ်သက်လို့တော့ဥက္ကဋ္ဌဦးမောင်နုကအခုလိုပြောပြပါတယ
်။ကော်ဖီကတော့ကျွန်တော်တို့ဒီနှလုံးစင်အနေထားမှာမြန်မာနိုင်ငံရဲ့ကော်ဖီဆောင်ရလို့ပြောလို့ရတာပေါ့နော်။
ဟုတ်ကဲ့။
ဒါကြောင့်ရွာငံကော်ဖီဒီနည်းနည်းအရေးကြီးပါတယ်။အရေးကြီးတာကစေကွေလည်းအရေးကြီးတယ်လို့အရေးသွေးလည်းအရေးကြီးပါလေအဲ့တော့ကျွန်တော်တို့ကတော့အဓိကအရေးသွေးတွေထိန်းသိမ်းနိုင်ဖို့အရေးသွေးထိန်းသိမ်းနိုင်ဖို့ဆိုရင်တော့ကျွန်တော်တို့တောင်သူရဲ့ထောက်လို့သူရဲ့ညီညွတ်မှရမယ်ဆိုပြီးတော့ကျွန်တော်တို့ဒီအသိန်းကိုကျွန်တော်တို့ခင်ခင်မာမာဖွဲ့စည်းအချင်းဖြစ်ပါလေ
လက်ရှိမှာတော့ရွှေတောင်သူတွေအနေနဲ့အထူးတန်းဝင်ကော်ဖီတွေကိုတွန်းမြှောက်ထုတ်လုပ်နိုင်ဖို့နိုင်ငံတကာဈေးကွက်ထဲကိုအခုထက်ပိုပြီးတော့ထိုးဖောက်နိုင်ဖို့အတွက်အခက်အခဲတွေကတော့ရှိနေသေးပါရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဈေးကွက်ထိုးဖောက်နိုင်စွမ်းအား내ပါမှုတွေကအဓိကစိန်ခေါ်မှုတွေဖြစ်နေတယ်လို့တောင်သူတွေကပြောပါတယ်။ပြည်တွင်းပြည်ပကော်ဖီဈေးကွက်ထဲအအောင်မြင်မြင်ထိုးဖောက်နိုင်ဖို့ကြိုးစားနေတဲ့ရွှေတောင်သူအဖွဲ့အနေနဲ့ရှစ်ဆက်လုပ်ငန်းတွေခိုင်မာအားကောင်းလာအောင်ဘယ်လိုရွေချက်တွေနဲ့လှုံ့ဆော်နေပါလဲ
။အရှိမရွှေတောင်သူကရွေချက်၃ခုနဲ့လုပ်နေတယ်။အဓိကတော့ကျတို့ဟိုပမာဏဘယ်လောက်ကြီးရောက်ရမယ်ဆိုတာတက်ထူထမ်းဝင်ကော်ဖီဈေးကွက်ပုံမှန်ခိုင်မာလာဖို့ဒါပေမဲ့ထူထမ်းဝင်ကော်ဖီဈေးအော်တောင်သူတွေအထူးသဖြင့်ကော်ဖီကိုပုံမှန်ထုတ်လုပ်နိုင်ဖို့နောက်ပြီးရင်ဒီကြေးရွာမှာရှိတဲ့ကျွန်တော်တို့ရွှေတောင်သူဖွဲ့မှာကြေးရွာတွေမှာရှိတဲ့ကော်ဖီနဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီရွှေတောင်သူဖွဲ့နေပြီးတော့ရရှင်းနိုင်ဖို့ဆိုရည်ရွယ်ချက်၃ခုနဲ့လုပ်နေတယ်ဒီဘလော့တွေကြီးထွားလာမလဲဆိုတာတော့ကျွန်တော်တောင်သူဖွဲ့ဖြစ်တဲ့အလုပ်မှအစားလုပ်တဲ့အဖွဲ့ဖြစ်တဲ့အတွက်ဖြည်းဖြည်းနဲ့ရှေ့ကိုတိုးဝိုင်းအောင်ပါပ
ါရွှေတောင်သူအစုအဖွဲ့အနေနဲ့နိုင်ငံတကာအဆင့်ပြီးအရေးသွေးရှိတဲ့ဒီအထူးတန်းဝင်ကော်ဖီဆေးတွေကိုစိုက်ပျိုးထုတ်လုပ်တဲ့အဆင့်ကိုရောက်နေပြီဆိုပေမဲ့လည်းဒီကိုယ်တိုင်ကြိတ်ခွဲပြီးတော့ထုတ်ပိုးတဲ့အခြေအနေကိုရောက်ဖို့အတွက်ကတော့ကြိုးစားနေရဆဲပဲဖြစ်ပါတယ်။နည်းပညာအကူအညီတွေဆက်ရန်နေရာအကူအညီတွေသာရမယ်ဆိုရင်တော့ဒီထက်မကတိုးတက်တဲ့လုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်လည်းမျှော်လင့်ထားကြတာပါ။အခုလက်ရှိမှာကတော့ဒီအမေရိကန်ပြည်ထောင်စုနဲ့ကနေဒါလိုနိုင်ငံကြီးတွေအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုရွှေတောင်သူရဲ့ဒီကော်ဖီတွေကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်။
ဘာကင်ကျူတူပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်တာ burmese.voanews.com မှာနားဆင်ဖတ်ရှုနိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းတူမီတာ25 kHz 11965လိုင်းတူမီတာ32 kHz 9383ညလိုင်းတူမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တက်မတော်သတင်းမှန်ရှင်းလင်းပွဲဘာတွေထူးခြားတယ်လဲဆိုတဲ့အပေါ်မှာဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ပြီးခဲ့တဲ့ဂျော်လတ်နှစ်ရက်နေကနေပြည်တော်စစ်သမိုင်းပြတိုင်းမှာဗိုလ်ချုပ်စိုးနိုင်ဦးဆောင်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။နေပြည်တော်ခြေဆိုင်သတင်းတော့တော်တော်များများတက်ရောက်တဲ့အဲ့ဒီပွဲမှာပြန်ကြားရေးအဖွဲ့ဘက်ကအချက်လက်အကြောင်းအရာတော်တော်များများကိုရှည်ရှည်လဲလျားရှင်းပြသလိုသတင်းတော့ဒီရဲ့မေးခွန်းပေါင်းများစွာကိုလည်းဖြေပါရတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှတ်တမ်းကိုတက်မတော်ပိုင်မြောက်ဦးတီသတင်းစာကပုံနှိပ်ဖော်ပြရမှာတရက်ကိုသတင်းစာဆံမျက်နှာ2မျက်နှာနှုံးနဲ့၄ရက်ဇက်တိုက်ဖော်ပြရသည့်အထိရှည်လျားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီရှင်းလင်းမှုတွေမှာတက်မတော်ရဲ့ညီညာရေးနဲ့ပတ်သက်တဲ့သဘောထားအေးရခိုင်တပ်ဖွဲ့နဲ့ပတ်သက်တဲ့ယက်တီချက်အရပ်ပဲစစ်ပဲဆက်ဆံရေးတမတော်နဲ့တရားဥပဒေစိုးမိုးရေးစတဲ့အကြောင်းအရာမျိုးစုံပါဝင်ပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်တမတော်ရဲ့ဒီနေ့ရည်တည်ချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတာဂုရုပတ်လေးလာဆန်းစစ်တင်ပြသွားပါမယ
်တမတော်ရဲ့ရှင်းလင်းချက်တွေဖြေကြားချက်တွေထဲမှာအရေးအကြီးဆုံးအပိုင်းကငြိမ်းချမ်းရေးနဲ့ပတ်သက်ပါတယ်အလုံးတည်ကြပြီးဖြစ်တဲ့အတိုင်းတမတော်နဲ့တိုင်းသားလက်နက်ကိုင်ဆယ်ပွဲ NCA လို့ခေါ်တဲ့အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတိုင်းတရားဝင်ဆွေးနွေးပွဲတွေရပ်ဆိုင်းနေပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးတာနောက်မဆုတ်တာအခြေအနေရောက်နေပါတယ်။အကြောင်းရင်းကတော့တက်မတော်ဘက်ကစုပ်ကင်ထားတဲ့တခုတည်းသောတက်မတော်မူနဲ့ပြည်ထောင်စုကခွဲမထွက်ရဆိုတဲ့စာသားအကြောင်းအရာတွေပါ။အခုသတင်းစာရှင်းလင်းပွဲမှာတော့ဗိုလ်ချုပ်စိုးနိုင်ဦးကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့တခုတည်းသောတက်မတော်မူဝါဒအတိုင်းဆက်ပြီးရပ်တည်နေကြတဲ့အကြောင်းခွဲမထွက်ရနဲ့ပတ်သက်ပြီးတော့လေ don't လို့ပြောကြားထားပြီးဖြစ်တဲ့အကြောင်း don't လို့မပြောရင် do လို့ရတဲ့အယူအဆတွေရှိတဲ့အကြောင်းတက်မတော်အနေနဲ့ federal စနစ်နဲ့ democracy ကိုလက်ခံပေမဲ့ခွဲထွက်လို့မရတဲ့အကြောင်းငြိမ်းချမ်းရေးမူဝါဒ6ရက်ချမှတ်ထားပြီးဖြစ်လို့လုံးဝပြောင်းလဲမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ဒီအချက်တွေကိုကြည့်ရင်လက်တလောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတစ်ဆုံနေတဲ့ပြဿနာကိုတိတ်မကြခင်မှာဖြေရှင်းနိုင်လိမ့်မယ်လို့တော့မယူဆနိုင်ပါဘူး။ငြိမ်းချမ်းရေးနဲ့ပတ်သက်ရင် NCA လက်မှတ်ထိုးမထားတဲ့တိုင်းသားလက်နက်ကိုင်တွေအရေးကလည်းရှိနေပြန်ပါတယ်။ KIO ရခိုင် AA တအောင်းတပ်ဖွဲ့ကိုကံတပ်ဖွဲ့စတဲ့လေးဘွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နောက်ဆုံးတွေ့ဆုံခဲ့ချိန်ကတိုင်းသားလေးဘွဲ့ဘက်ကနေနှစ်ဖက်အပြစ်ခတ်ရစဲရေးလုပ်ဖို့ဆွေးနွေးထားတာရှိနေပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာတော့တက်မတော်ဘက်က NCA လမ်းကြောင်းအတိုင်းပဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း NCA TA အောက်ကိုပဲဝင်လာဖို့လိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်တလောငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းလေးဘွဲ့တွေ့ဆုံရေးနေရာတက်မှတ်ချက်ညှိနှိုင်းလို့မရသေးတယ်လို့တစ်ဖက်ကအပြစ်ခတ်ရစဲရေးတစ်ဖက်က NCA စာချုပ်ပဲဆိုရင်တော့ရှေ့တိုးနိုင်မဲ့လမ်းတော့တိတ်မမြင်နိုင်သေးပါဘူ
းသတင်းတော်တွေထဲမှာအေးရခိုင်တပ်ဖွဲ့နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးလုပ်ပြီးဆွေးနွေးကြရင်မကောင်းဘူးလားမေးမြန်းသူရှိခဲ့ပါတယ်တမတော်ဘက်ကတော့ရခိုင်ပြည်နယ်မှာအေးအခြေချခြင်းကိုလက်မခံတဲ့အကြောင်းStability operation လို့ခေါ်တဲ့ဒီငြိမ်မှုစစ်ဆင်ရေးကိုဆောင်ရွက်နေတဲ့ဆိုပြီးပြက်ပြက်သားသားပြောဆိုခဲ့ပါတယ်။ပြန်ကြရေးအဖွဲ့ကရှင်းတဲ့ထဲမှာအရက်ပဲစစ်ပဲဆက်ဆံရေးဆိုင်ရာမှတ်သားစရာတချို့လည်းပါပါတယ်။အဲ့ဒါကတော့အင်းနေရွာလူသားမှုနဲ့ထောင်ဒဏ်နှစ်ရှည်ကြားခံနေရတဲ့တပ်မတော်သားတွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကထောင်ဒဏ်တစ်နှစ်ပြောင်းလဲပြီးလွှတ်ပေးလိုက်တဲ့ကိစ္စပါ။ဒါဟာကာကွယ်ရေးဦးစီးချုပ်က တမတော်ဥပဒေနဲ့အညီဆောင်ရွက်တာဖြစ်ပြီးသူ့အဆုံးဖြတ်ဟာနောက်ဆုံးအတည်ဖြစ်တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။သူကဥပဒေအကြောင်းအရာအရတော့အဲ့ဒါကတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်ပဲ။တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်ဖြစ်တဲ့အတွက်ကြောင့်သူကဒီဟာတွေနဲ့ပတ်သက်ပြီးစစ်ဘက်တရားစီရင်နဲ့ပတ်သက်ပြီးတော့ကြအစိုးရဘက်ကနေပြီးမေးလိုက်ရင်တော့ပြန်ပြောပြဖို့တာဝန်ရှိတယ်။သို့တော်ဒီမှာဘလို့ဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ကြစစ်ဘက်တရားစီရင်ရေးအမှုတိုင်းကိုဘလို့ဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့သမရစီကိုပြန်ပြောဖို့တာဝန်တော့အခြေခံဥပဒေမှာထည့်ရေးထားတာတော့မရှိဘူး။သူ့ကိုအပြည့်ပတ်ပေးထားတာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါလို့ဆိုရင်အရက်ပဲစစ်ပဲဆက်ဆက်ရေးတမတော်ခေါင်းဆောင်တွေရဲ့သဘောထားကိုမှန်းဆလို့ရနိုင်ပါတယ်
။ပြန်ကြားရေးဖွဲ့ဘက်ကရှင်းတဲ့အထက်မှာမီဒီယာသမားတွေဖွဲ့စည်းပုံပြင်ရေးဟောပြောသူတွေတန်ထက်ထိုးသူတွေ Facebook မှာ post ရေးတင်သူတွေကိုတက်မတော်ကတရားစွဲနေတဲ့ကိစ္စလဲပါပါတယ်။အခုဆိုရင်တက်မတော်ဟာဒေါက်တာမင်းတင်ကိုကိုကြီးဘိုးကြီးဟောင်းနေမျိုးစဉ်မန်းတောင်လုံးပြန်တောင်တို့မျိုးဆက်တန်ချက်အဖွဲ့ဝင်9ယောက်အေယာဝတီသတင်းဌာနအယ်ဒီတာကိုရဲနီ DMG သတင်းဌာနကအယ်ဒီတာချုပ်နဲ့အမှုဆောင်ဒါရိုက်တာကိုအောင်မင်းဦးမန္တလေးကရွှေဝါရောင်ဆရာတော်ဦးတော်ပိတာအလင်ကာကျဲစတဲ့သူတွေကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးအာမခံမရနိုင်တဲ့ပုံမှန်905ဂါကြီး905ခါခွေပုံမှန်72စတာရီနဲ့တရားစွဲထားပါတယ်DMD သတင်းဌာနကိုတော့သတင်းရက်တက်ဖွဲ့ကဆွဲတာဖြစ်ပြီးကျန်တဲ့အမှုအလုံးတက်မတော်အရာရှိတွေကအမှုဖွင့်ထားတာတွေပါဒါနဲ့ပတ်သက်ပြီးဘိုးချုပ်ဇော်မင်းထွန်းကတော့မီဒီယာတွေကိုတရားစွဲတယ်ဆိုတာအခုခေတ်မှမဟုတ်ပဲအရင်ပါလီမန်ဒီမိုကရေစီခေတ်ကတည်းကရှိခဲ့တဲ့အကြောင်းအဲ့ဒီခေတ်ကမီဒီယာအချင်းချင်းတရားစွဲတာတောင်ရှိခဲ့တဲ့အကြောင်းအခုတက်မတော်ကဆွဲတယ်ဆိုတာအမှုနည်းနည်းလေးပဲဖြစ်တဲ့အကြောင်းအခြေခံပုံမှန်ဥပဒေ349မှာနိုင်ငံသားတိုင်းဟာဥပဒေရဲ့အကာအကွယ်ကိုဒန်းတူညီမျှရပိုင်ခွင့်ရှိတယ်လို့တက်မတော်အနေနဲ့လည်းသူ့ရဲ့ဂုဏ်သိက္ခာအတွက်ဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ခြေပပြောဆိုခဲ့ပါတယ်။လိုအပ်ရင်နောက်ထပ်လည်းတရားစွဲအုပ်မဲ့သဘောပါ
။ငြိမ်းချမ်းရေးတိုက်ပွဲအရပ်ပဲစစ်ပဲဆက်ဆံရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတာတွေနဲ့ပတ်သက်ပြီးမီဒီယာတွေကဘလို့ပဲဝေဖန်ရေးသားတာတွေရှိပေမဲ့ဘိုးချုပ်ထွန်းထွန်းကြီးကတော့ငင်းချမ်းရေးကိုတက်မတော်ကလူလူလားလားနဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်တက်မတော်ကလှုပ်လို့ငင်းချမ်းရေးပျက်စီးတယ်ဆက်မသွားနိုင်ဘူးငင်းချမ်းရေးမတိုးနိုင်ဘူးဆိုတဲ့အခြေအနေမျိုးဆိုတာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားအားလုံးစဉ်းစားကြည့်ကြဖို့လိုတယ်ဆိုပြီးပြောဆိုခဲ့ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
တော်တာရှင်များရှင်ကချင်စစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေသလိုချင်းနဲ့ရှမ်းမြောက်မှာလဲစီးပြိပခါတွေကတင်းမာနေစေပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရသလိုစစ်ဘေးကနေလွတ်ရအသက်လူထွက်ပြေးနေရလို့ပညာရေးကျမ်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခဲရမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြေရှင်းတင်ပါတယ်ပြည်တွင်းစစ်မီးငိမ့်နိုင်ရေးတောဒရှင်ရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို burmese@voanews.com နဲ့ voa ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင
်လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့မအေးသန္တာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်နိုင်ပါပြီ
လာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမြစ်တာဒေလက်ဆောင်ဖြစ်နေဖွင့်ပြပေးမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးကျမတို့စီကို Messenger ကနေပြီးတော့စာရေးမေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုဖြည့်ချင်ပါတယ် NKO Pyo ဆိုတဲ့တော်ရရှင်က VOA Learning English အစီအစဉ်ကိုရေဒီယိုမှာဘလို့ဖမ်းယူနိုင်မလဲတဲ့ဟုတ်ကဲ့ကျမတို့စီမှာကျမတို့ VOA အင်္ဂလိပ်ဌာနကလွှင့်တဲ့ Learning English အစီအစဉ်ရှိပါတယ်အင်္ဂလိပ်လိုကြီးပဲတက်တက်တို့ပြောပြီးတော့သင်ပေးတာပါဒါကတော့ VOA Learning English လို့ဒီအင်တာနက်မှာရှာလိုက်ရင်ထွက်လာပါလိမ့်မယ်နော်ကျမတို့ရဲ့ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာတွားပြီးတော့ကြည့်နိုင်ပါတယ်အိမ်မှာဝင်ဝင်ချင်းကျမတို့ရဲ့ပထမဦးဆုံးမူရင်းစာမျက်နှာမှာကိုအင်္ဂလိပ်သင်ခန်းစာဆိုပြီးရေးထားပါတယ်အဲ့ဒီစာမျက်နှာအောက်မှာကျမတို့ရှိသမျှအင်္ဂလိပ်စာသင်ခန်းစာတွေကိုတွေ့နိုင်ပါတယ်ဒါမှမဟုတ်ねကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့အပတ်စဉ်တင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုတော့တင်ဆက်ပေးနေရအလိုက်အဲ Facebook ဆာမျက်နှာပေါ်မှာတင်ထားပေးပါရရှင်။နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဆလောင်းကနေဖန်လို့မရလို့ပါဆိုတော့ရေးလာတဲ့သွားရှင်တယောက်ကတော့သူစာရေးတာတော့ဒီ၃လပတ်လောက်ရှိပြီထင်ပါတယ်။ဒါမဲ့ကျမတို့ဘက်ကလည်းဆလောင်းပြောင်းလိုက်တာဟုတ်ပါတယ်။ဒါမဲ့သူရေးတဲ့အချိန်မှာတော့ကျမတို့ဆလောင်းမပြောင်းပါဘူး။ဒါမဲ့အခုဆလောင်းအစ်တလည်းပြောင်းလိုက်တယ်ဆိုတော့ဒီသွားရှင်ကအားလုံးတော့ကြားအောင်ထပ်ပြီးတော့ကျမပြောပြပေးချင်ပါတယ်နော်။ကျမတို့အမြဲတမ်း Asia Set 7ဂျူရူကနေထုတ်လွှင့်ပေးတဲ့နေ့စဉ် TV သတင်းလောင်းအစီအစဉ်တွေကို Intel Set 17နဲ့ Mi Set 3တို့ကနေပြီးတော့ဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဆလောင်းမောင်းတွေကတော့ INTEL SAT 17ဖြစ်ပါတယ်နောက်တစ်ခုက MEASAT 3ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးတဲ့ VOA မြန်မာပိုင်းရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ကျမတို့အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ VOA Facebook ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်ဒါနဲ့ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သတင်းရှင်တွေထဲမှာဆိုရင်တော့ကျမတို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတရုတ်နိုင်ငံကနှစ်30ပြည့်သွားတဲ့ TNMN အရေးခင်းနဲ့ပတ်သက်ပြီးတော့ဒီသတင်းရှင်ရေးလာတာကိုဖော်ပြပေးခြင်းပါတယ်။သတင်းရှင်ကြော်စိမ့်ဖြစ်ပါတယ်သူရဲ့ထင်မြင်ယူဆချက်ကိုသူပြောလာတာပါ
။ TNMN အရေးခင်းအကြောင်းနည်းနည်းပြောပြရစေ။ဒီအရေးခင်းဟာအချင်းဤတော့မဖြစ်ပါ။တရုတ်ပြည်သူများဒီမိုကရေစီအိမ်မက်ကြီးမက်ရာကနေလန့်နိုးသွားခဲ့ပြီးအဲ့ဒီဒီမိုကရေစီပစ္စည်းကြီးဟာပတ်စံနဲ့အလဲအလဲလောက်တာခံလိုက်ရတယ်လို့မြင်မိကြောင်းပါခင်ဗျာဒီမိုကရေစီဟာအလွန်အလွန်ဈေးကြီးပါသည်တတိယလှိုင်းနိုင်ငံတွေမှာတော့အင်မတန်ခက်ခဲနေသေးကြောင်းပါ
ဟုတ်ကဲ့ပါ TNMN အရေးခင်းနောက်ပိုင်းမှာတော့ဒီတရုတ်နိုင်ငံဟာဒီမိုကရေစီနဲ့ပိုက်ဆံလဲလဲခံလိုက်ရပါပြီဆိုပြီးတော့ဒီစီးပွားရေးဘက်ကိုတရုတ်နိုင်ငံလုံလုံရရအာရုံစိုက်သွားတယ်ဆိုတဲ့အကြောင်းဒီသတင်းရှင်ကြော်ရှင်ရေးလာတာဖြစ်ပါတယ်မနက်ကအနောက်ပိုင်းကပြည်ပခါရီနဲ့ပတ်သက်ပြီးတော့အခုအစီအေးပြည်ပခါရီနဲ့ပတ်သက်လို့ပြောလာတဲ့သတင်းရှင်တွေရဲ့အစာတွေကိုလည်းဖော်ပြပေးကြပါရစေ။မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသမှာပြည်ပခါရီဖြစ်ပွားနေတဲ့အတွက်ကြောင့်မလို့အရတားပြည်သူတွေဥယျာဉ်စုံခွာပြေးကြရတဲ့အခြေအနေတွေရွာတွေထဲမှာလည်းဒီငြိမ်ငြိမ်ချမ်းချမ်းမနေနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေတော်တော်လေးတုံ့ပြန်ပြီးတော့ရေးလာကြတာပါ။ဒီထက်မှသတင်းရှင်မြတ်သူဆိုတဲ့သတင်းရှင်က
အခုလက်ရှိဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ရင်ရခိုင်ကိုဆိုလိုတာပါကျွန်တော်တို့အထက်မြန်မာပြည်ကလူတွေပျော်ရွှင်နေတယ်လို့တော့အထင်မမှားစေချင်ပါဘူးကျွန်တော်တို့လည်းထပ်တူထပ်မြဝမ်းနည်းရပါတယ်တိုင်းသားတွေကလည်းကိုယ့်ရဲ့မြန်မာပြည်ဘွားတိုင်းသားတွေပဲမို့ညီအကိုအရင်းတွေလိုပဲသဘောထားပါတယ်သူတို့လည်းကျွန်တော်တို့အညာဘက်တကူလာနေလို့ရပါတယ်လို့ပြောပေးပါဖိနှိပ်တယ်ဆိုတာကတော့အစွဲလမ်းတစ်ခုလို့တော့မထင်စေချင်ပါဘူးဘာကိုဆိုလိုချင်တာလဲဆိုရင်အလုတ်ဆိုတာကတော့ဘယ်မှာနေနေအလုတ်လို့ရမှာပါပဲအခုဖြစ်နေတဲ့ရခိုင်စစ်ပွဲကလူမျိုးရေးပဋိပက္ခကိုအသွင်မဖော်သင့်ဘူးလို့မြင်မိပါတယ်။ကျွန်တော်အဓိကဆိုလိုချင်တာကအေအေရဲ့အဓိကပြောရေးဆိုခွင့်ရှိသူကိုခိုင်သုခကိုပြောပြစေချင်ပါတယ်။အခုလက်ရှိတုံးနေတဲ့ဗမာစစ်တပ်လို့မပြောဘဲမြန်မာစစ်တပ်လို့စကားနဲ့တုံ့နှုံပေးဖို့ VOA မှတဆင့်မြတ်တာရက်ခံလိုက်ရပါတယ်ခင်ဗျာ
VOA ကတဆင့်မြတ်တာရက်ခံပါတယ်ဆိုပြီးတော့သူကသူ့ရဲ့အမြင်ကို VOA ကတဆင့်ပြောလာတာဖြစ်ပါတယ်မင်းတူတာဆိုရဲသောရရှင်ကတော့အခုလို့ကျမတို့ VOA ကနေပြီးတော့သတင်းတွေကြေညာနေတာသတင်းဆိုးတွေဖြစ်ပါတယ်တဲ့မြန်မာနိုင်ငံကိုတမင်တက်တက်ထိုးနှက်ခြင်းလို့ဒီလိုသတင်းတွေများကြေညာနေတာပါလားဆိုပြီးတော့မေးခွန်းထုတ်လာပါတယ
်မြန်မာပြည်မှာဘာဖြစ်ဖြစ်စစ်တပ်ကမကောင်းတာလားတေးကြစုံစမ်းကြပါရဲ့လားအခုဟာကမြန်မာစကားကိုပီတာစွာပြောနေတဲ့အမတို့အကိုတို့ကိုပြောချင်ပါတယ်မြန်မာပြည်ကောင်းစားသွားရင်သတင်းမကြေညာရမှာစိုးတာလား မြမပြည်မှာလက်နက်ကင်အများကြီးပါတိုက်ပွဲဖြစ်ရင်ပြည်သူတွေနင့်လာပါတယ်စစ်တပ်ကိုကောင်းတယ်လို့မဆိုလို့ခြင်းမဟုတ်လက်နက်ကင်တွေကရောကောင်းတယ်လို့အမားတို့ကမကြေညာကြတာလားကျွန်တော်အမြင်ကတော့အခုမြမပြည်မှာစစ်တပ်ကိုကြိုက်တာပြောလို့ရပါတယ်ရခိုင်ပြည်မှာနေပြီးအေးအေးမကောင်းကြောင်းမပြောမိပါစေနဲ့ကိုယ်တည်ရင်းကိုသာတူးတာပါကချင်ပြည်နယ်မှာနေပြီးကအေးအေးမကောင်းကြောင်းမပြောပါနဲ့
ပြောချင်တာကတော့မြန်မာပြည်သူတွေဟာနှီးရဓာတ်ကိုကြောက်နေကြရပါတယ်ဟုတ်ကဲ့ပါကွန်မင်းသူရရေကျမတို့သတင်းဌာနတွေအနေနဲ့ကတော့သတင်းကိုအရှိအရှိတိုင်းဖြစ်တဲ့သတင်းကိုဖြစ်တဲ့သတင်းတိုင်းတင်ပြရပါတယ်เนาะဒါနဲ့ကွန်မင်းသူရကစစ်တပ်ကိုကြိုက်တာပြောလို့ရပါတယ်ဆိုလို့ဟုတ်ကဲ့ဒီလိုအခြေအနေမျိုးဖြစ်တယ်ဆိုရင်မြန်မာနိုင်ငံအတော်လေးကိုစင်ပြေတိုးတက်ကောင်းမွန်နေတဲ့အနေအထားရောက ကျွန်တော်ပြောချင်တာကတော့မြမတက်မတော်ကိုပါဆိုပြီးတော့ဒီတော်ရရှင်ကြော်တောင်းတင်ဆိုတဲ့တော်ရရှင်ဗီဝေကတဆင်သူရဲ့သူပြောချင်တာကိုစစ်တက်ကိုဥတီပြီးတော့ပြောလာခဲ့ပါတယ
်မြမတက်မတော်ဟာထက်အောက်လွဲနေသလားလို့ပါဗျာလက်ရှိရခိုင်ပြည်နယ်မှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအမြဲတမ်းပြောနေကြရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ကြောင်းတွေလွတ်ထားတယ်တကယ်တော့သူတို့တွေဟာဘာနယ်မြေမှရှင်းတာမတွေ့ရပါဘူးနယ်မြေရှင်းလင်းတယ်ဆိုရင်အေအတပ်ဖွဲ့တွေရှိတဲ့နေရာတွေကိုသွားပြီးရှင်းနိုင်ရမယ်လေအခုတော့ရွာတွေကမထွက်ဘူးရွာတွေကိုပဲရှင်းလင်းနေပါတယ်အခုဆိုရင်စစ်သားတွေရွာကိုဝင်ပြီဆိုရင်တရွာလုံးထွက်ပြေးကြရတော့တာပဲ
စစ်သားတွေရွာဝင်ပြီဆိုတရွာလုံးထွက်ပြေးကြရတာမလို့သူတို့နေထိုင်ရတဲ့ဘဝတွေမလုံးကြုံပါဘူးဆိုပြီးတော့ဒီတော်ရရှင်ကြော်တောင်းတင်ရေးလာတာပါဒီမှာရခိုင်ဒေသကပြဿနာတွေကစစ်တပ်ကြောင့်လားဘယ်သူကြောင့်မလဲဆိုတော့မေးခွန်းထုတ်လာတဲ့နောက်ထပ်တော်ရရှင်တယောက်ကတော့အောင်မိုဟိန်ဖြစ်ပါတယ်မင်္ဂလာပါ VOE ဝိုင်းတော်သားများခင်ဗျာလို့တော့သူကအစချီလာတာပါ VOE ဝိုင်းတော်သားတွေ VOE ရတစ်ဆင့်အများပြည်သူသိရှိအောင်မေးရခြင်းဖြစ်ပါတယ်ဆိုပြီးတော့သူမေးခြင်းတဲ့အကြောင်းအရာကတော့
စည်ရဲပင်ပန်းစွာနဲ့လောက်ကင်စားတော့နေရတဲ့ရခိုင်ပြည်သူတို့ရဲ့အေးချမ်းတည်ငြိမ်မှုကိုစူပူမှုဖြစ်လာအောင်တွန်းလှန်ပေးနေတာဘယ်သူလဲအစိုးရလားစစ်တပ်လားဘယ်တပ်ပဲဖြစ်ဖြစ်တပ်မတော်ဟူသမျှပြည်သူလူထုကိုကာကွယ်စောင့်ရှောက်မဲ့တပ်ပဲဖြစ်စေခြင်းပါတယ်နှစ်ဖက်သောလက်နက်ကင်ချင်းချင်းပစ်ခတ်တာမျိုးကိုမပြောလိုပါအပြစ်မဲ့ပြည်သူတွေကိုထိတ်လန့်အောင်တိုက်ပွဲအတုတွေမဖန်တီးကြဖို့နဲ့ရွာတွေကိုအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်အပြစ်မဲ့ပြည်သူတွေကိုရိုက်နှက်တပ်ဖြတ်တာမျိုးမပြုလုပ်ကြဖို့ပြစ်မဲ့ပြည်သူတွေကိုမတရားဆွဆွဲချုံနှောင်တာမျိုးမပြုလုပ်ကြဖို့ပြည်သူတယောက်အနေနဲ့တောင်းဆိုနေပါတယ်
ဟုတ်ကဲ့ဒီတော်ရရှင်ရဲ့စာရီကိုကြည့်မယ်ဆိုရင်တော့ဒီရခိုင်ဒေသကစီးရီးပြိပခါတွေကြောင့်အပြစ်မဲ့ပြည်သူတွေမြေစာပင်ဖြစ်ရတဲ့ဒီကိစ္စကိုနှစ်ဖက်အလေးနဲ့ထားပြီးတော့ပြည်သူတွေမထိခိုက်ရအောင်လို့တတိထားဆောင်ကျင်စေချင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်တွေတောင်းဆိုလာကြတာဖြစ်ပါတယ်ဟုတ်ကဲ့ဒီလိုမျိုးတော်ရရှင်တွေကဒီရခိုင်ဒေသနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်မျိုးမျိုးကိုရေးလာကြတဲ့အချိန်မှာဒီလက်ရှိရခိုင်ဒေသမှာဖြစ်နေတဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်သူအရင်ကိုစိုးရိမ်နေရပါတယ်သူကြောက်ရွံ့နေရပါတယ်ဆိုတော့ရေးလာတာရှိပါတယ်တော်ရရှင်တန်းထိတ်အောင်ရေးလာတာဖြစ်ပါတယ
်ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ပိုးရွှိပြင်စံပြကြီးရွာရွာဦးဖုံးတော်ကြီးကျောင်းထဲမှာပြည်ခဲ့တဲ့င်းဘက်ကမြမတက်မတော်ကတက်ဆွဲထားတာကြောင့်ကြေးရွာထဲမှာရှိတဲ့လူတွေနဲ့အနီးနားပတ်ဝန်းကျင်ရွာကလူတွေပါမချမ်းရသေးတောင်မျိုးနဲ့ကြောက်တန်းရွာမှာဖြစ်ခဲ့တဲ့အဖြစ်မျိုးကြုံတွေ့မှာကိုစိုးရိမ်ကြောက်ရွံ့နေကြပါတယ်။ဒါကြောင့်သက်ဆိုင်ရာအဖွဲ့အစည်းများနဲ့လွှတ်တော်ကိုယ်စားလှယ်များလူခွင့်ရေးကော်မရှင်များသတင်းမီဒီယာများမှဝိုင်းဝန်းပေးကြဖို့ကိုမေတ္တာရက်ခံတောင်းဆိုလိုပါတယ် VOA ခင်ဗျာ။
ဟုတ်ကဲ့နောက်ဆုံးဒီရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ကအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဒေသခံတွေအမတန်မှအစိုးရင်ကြောက်ရွံ့နေရပါတယ်ဒီကိစ္စရပ်တန့်သွားဖို့အလုံးဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးကြပါဆိုပြီးတော့ဒီတော်ရရှင်တန်းထိတ်အောင်မြစ်တာရက်ခံလာပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တေးတောင်းလာတဲ့တော်ရရှင်တွေအတွက်လည်းအလှည့်ပေးချင်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့
ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီတစ်ပတ်တော့တိလက်ဆောင်နေနဲ့စောင့်လိုက်ရတဲ့ရှင်နေတစ်ခုနဲ့ဖြောပြီးပေးစီပါတယ်ရှင်။တရက်ဆန်ဆိုင်နေတဲ့ကမနေ့ကဇွန်လ10ရက်နေ့မှာကျမတို့ဝါရှင်တန် DC မြို့နယ်ကရဲ့ Maryland ပြည်နယ်ဒါပေမဲ့ Washington DC လို့ပဲပြောလို့ရပါတယ်ဘာလို့လဲဆိုကျမတို့လုံးဝနေရာဒေသကရဲ့ဖြစ်နေလို့ပါ Maryland မှာမြန်မာတွေနေများတဲ့ Rockville ရက်ကွက်မှာစောင်းလိုက်ရဲ့ Arrival Show တကူတော်ဂီတဖျော်ဖြေပွဲလေးတခုလုပ်သွားတာပါကျမတို့စီမံကစိတ်ရှိုးတွေပါလေတိတ်ပြီးတော့လာပြီးဖျော်ဖြေလေးမရှိဘူးဆိုတော့ကျမတို့ VOE ဝိုင်းတော်သားတွေအားလုံးတပြော်တပါသွားပြီးချိခဲ့ကြပါတယ်ဒါနဲ့တော်ရရှင်တွေကိုလည်းစောင်းလိုက်တဲ့ချင်းလေးတပုတ်နဲ့ဖြောပြပေးခြင်းနဲ့လှုပ်ဆိတ်ကူဖြစ်ပြီးတော့တချင်းလေးတပုတ်ရွေးပေးဖို့ကိုသားညုံနဲ့ကိုရန်နိုင်အောင်ပြောတော့သူတို့နှစ်ယောက်စလုံးကအဖြူရောင်တချင်းဆိုပြီးတော့တပြိုင်နက်တည်းရွေးလာကြပါတယ်ရှင်။ဒါကြောင့်မလို့တော်ရရှင်တွေကိုဒီတပတ်စောင်းလိုက်သူဆိုထားတဲ့အဖြူရောင်တချင်းဆိုတဲ့တချင်းလေးမေတ္တာတည်းလက်ဆောင်ပါခြင်းပါတယ်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ကိုခံစားဖို့ချင်းလေးညာပန်းစံမှုကြီး
选择呢别那时
အတည်ဆိုထားတဲ့အထူးရောင်သချင်းဖြစ်ပါလိမ့်ရှင်ကြိုက်ကြပါလားမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းရည်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါလိမ့်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဤတနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ခဲ့ကြပြီးမှာတော့အခုတော့ထူးခြားဆက်များသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ပိုလန်နိုင်ငံကအသက်100နှစ်ရှိတဲ့ဖွားဖွားတယောက်ကဆန်နရတီးနေသေးပဲဖြစ်ပါတယ်။ကိုလံဘီယာနိုင်ငံမှာတော့ခရမ်းကျင်တီးနဲ့ပေါက်တဲ့ပွဲတော်ကျင်းပတာမှာနေကန်တွေတွေမကပဲနိုင်ငံသားတွေနဲ့ပါအထူးစီကားခဲ့ပါတယ်။မအီးတနာကျော်နဲ့ကိုငင်းညံတို့ကပြောပြပေးထားပါတယ်ရှင်။
ပိုလန်နိုင်ငံတောင်ပိုင်းခရကိုမြို့ကအသက်100နှစ်ရှိပြီဖြစ်တဲ့ဖွားဖွားတူကဆန်ဒီယာတင်းနေစေပါဗန်ဒါဆာစီစကာဟာအသက်တွေကြီးအရေးတွေတွန့်နေပြီဖြစ်ပေမဲ့လေသူ့ရဲ့ဆန်ဒီယာလက်စွမ်းကတော့ကြမသွားသေးပါဘူးသူနေထိုင်တဲ့တိုက်ခန်းချင်းလေးထဲမှာအမေဖြစ်သူကမင်္ဂလာလက်ဖွဲ့ပေးထားတဲ့ဒီတစ်သားဆန်ဒီယာကြီးဟာသူ့အတွက်တန်ဖိုးအကြီးဆုံးပစ္စည်းဖြစ်ပါတယ်ဆာစီစကာဟာပိုလန်နိုင်ငံရဲ့အသက်အကြီးဆုံးပါရမီရှင်ဆန်ဒီယာတီးတဲ့သူဖြစ်ပြီးတော့အရင်ကသူကကကြေတဲ့တူလည်းဖြစ်ပါတယ်။
အခုယူကရိန်းနိုင်ငံနောက်ပိုင်းဒေသမှာပါဝင်တဲ့လေဗျူဆိုတဲ့ရွာကလေးမှာမွေးဖွားခဲ့တဲ့ဇာစီစကဒုတိယကမ္ဘာစစ်အတွင်းကဇာတိမြေကနေပြီးထွက်ပြေးခဲ့ရတာပါဆန်းရားကိုထားစရာနေစရာမရှိတဲ့အတွက်မိုးရေတွေယိုနေတဲ့နွားတင်းကုတ်ထဲဖွက်ထားခဲ့ရပါတယ်မိုးရေတွေကြောင့်ဆန်းရားပျက်စီးသွားခဲ့ပြီးတော့ငါးနှစ်လောက်မပြင်ဆင်နိုင်ခဲ့တဲ့အတွက်အထီးလေးကျင်တာကိုလည်းရပ်ထားခဲ့ရပါတယ်အသက်80အရွယ်မှာလည်းလက်ကျိုးသွားပုခဲ့တဲ့အတွက်ဆရာဝန်ကသူနောက်ထပ်ဆန်းရားတီးနိုင်တော့မှမဟုတ်ဘူးလို့ပြောပြီးမဲ့အသက်108နှစ်ဖွာအိုကဇွဲမလျှော့ဘဲနဲ့နေစဉ်စူးစမ်းပြီးတော့ဆန်းရားတီးခတ်ခဲ့တာပ
ါကိုလံဘီယာနိုင်ငံမှာတယောက်နဲ့တယောက်ခန်းကျင်ပြီးနဲ့ပေါက်တဲ့ပွဲကိုပြီးခဲ့တဲ့အပတ်ကဆင်နွှဲခဲ့ပါတယ်တိုမာတီနာလို့ခေါ်တဲ့ပွဲကိုဆူတာမချမ်းမြို့မှာကျင်းပခဲ့တာပါ။ကွင်းပြင်အလယ်မှာပုံထားတဲ့ခန်းကျင်သီးပုံကိုအားလုံးပြေးသွားကြပြီးတော့တယောက်နဲ့တယောက်ခန်းကျင်သီးအနီးဘေးကိုအင်ဂျီအဖြူပေါ်မှာရွှဲရွှဲဆူသွားအောင်ပေါက်ကြရတာပါ။မြို့တော်ဘဂိုးဒါမြောက်ဖက်ကားနဲ့မောင်းသွားရင်နှစ်နိုင်လောက်အကွာအဝေးမှာရှိတဲ့ဒီမြို့ကလေးဟာခန်းကျင်သီးထွက်ရှိရာဒေသဖြစ်ပြီးတော့တိုမာတီနာခန်းကျင်သီးပေါက်ပြိုင်ပွဲဟာဒီမြို့လေးရဲ့ယဉ်ကျေးမှုအစဉ်အလာတစ်ခုဖြစ်ပါတယ်။ခန်းကျင်သည်ရိတ်သိမ်းကျင်ကုံဆုံးတဲ့အထိမ်းအမှတ်ဖြစ်လဲဆင်နွှဲကြတာဖြစ်ပြီးတော့ရိတ်သိမ်းရာကနေကြံရိတ်ခဲ့ပြီးလူတွေစားလို့မသင့်တော်တဲ့အသီးတွေကိုအခုလိုပစ်ပေါက်ဆော့ကစားကြတာလို့ပွဲစီစဉ်သူတဦးကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုဆန်ဒီယေဂိုမြို့ကဆေးရုံမှာမွေးဖွားတဲ့ကလေးလေးတယောက်ဟာကမ္ဘာအသေးဆုံးကလေးလေးဖြစ်မယ်လို့မှတ်တမ်းတွေအရသိရပါတယ်လွန်ခဲ့တဲ့9လမွေးစာတော့ကအလေးချိန် 8.6 အောင်စာပဲရှိခဲ့တဲ့ဆေဘီဟာလမပြေပဲနဲ့မွေးဖွားခဲ့ပြီးတော့အသက်ရှင်ကျန်းမာခဲ့တဲ့ကလေးတွေထဲမှာကမ္ဘာအသေးဆုံးဖြစ်ပါတယ်။သူ့မွေးတော့အရွယ်စားကပန်းဒီအကြီးစားတစ်လုံးလောက်ပဲရှိခဲ့တာပါ။ဆေဘီကို Shot Mary Bach အမျိုးသမီးဆေးရုံမှာကိုဝင်9လခွဲရှိတဲ့အချိန်ဖိုက်ခွဲပြီးတော့မွေးခဲ့ရတာဖြစ်ပါတယ်။2015ခုနှစ်ကဂျာမနီမှာမွေးဖွားခဲ့တဲ့ 8.9 အောင်စာရှိတဲ့ကလေးလေးရဲ့စံချိန်ကိုချိုးပြီးတော့သူကကမ္ဘာအသေးဆုံးကလေးစာအုပ်ထဲမှာမှတ်တမ်းဝင်ခဲ့တာလည်းဖြစ်ပါတယ်။အမေဖြစ်တဲ့သူကတော့သူ့ရဲ့နာမည်ကိုလှုပ်ဝက်ထားခြင်းပြီးတော့ကလေးကိုပြီးခဲ့တဲ့မေလ29ရက်နေ့တော့ကဆေးရုံကဆင်းခွင့်ပေးခဲ့တာပါ။ကလေးကအထူးကုသဆောင်မှာကုသမှုခံယူခဲ့ရပြီးတော့ဆေးရုံကဆင်းချိန်မှာတော့ဆေးဘီလေးရဲ့အလေးချိန်က 5.6 ပေါင်အထိရှိလာပြီဖြစ်တယ်လို့ဆေးရုံကပြောထားပါတယ်ရှင်။
ကိုငင်းငင်းနဲ့မအီတန်ကျန်နာကျော်တို့စီစဉ်တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆမ်းများသတင်းများစီစဉ်ကိုနားဆင်ခဲ့ရတာပါတောတာရှင်တို့နဲ့တာတာရှင်တို့အနေနဲ့ VUE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VUE ကိုတည်သိချင်းတောင်းညင်နေဆိုရင် VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါရဲ့ရှင်ခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကဗဏ္ဍာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးဖို့မူဝါဒစုံကိုကျင့်သုံးသွားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဂျပန်နိုင်ငံမှာပြုလုပ်တဲ့ G20 အစည်းအဝေးအပြီးပူးတဲ့ကြေညာချက်ထုတ်ပြန်မှာခုလိုကြေညာပြောဆိုလိုက်တာဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်မာမှုတွေကြောင့်ဖြစ်လာနေတဲ့အန္တရာယ်ကပို့ပြီးတော့ပြင်းထန်ကြီးမားလာနေတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲအတွင်းတရုတ်နိုင်ငံရဲ့ဤပညာတွေကိုအကာအကွယ်ပေးဖို့စနစ်တရကိုတရုတ်အစိုးရကဖန်တီးလှုပ်ဆောင်သွားမယ်ဆိုပြီးတော့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကလပ်စ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနဲ့ဆက်ကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်မှာဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာဟာအစားအစာနဲ့စီးပွားတွေဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံနဲ့ကိုမနေ့စနေနေ့ကဝင်ရောက်ခဲ့ကြပါတယ်။ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုတော်ကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းနေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်။အီတလီနိုင်ငံရဲ့အထင်ကြီးအမျိုးကြီးတစ်မျိုးဖြစ်တဲ့ Venice မြို့ရဲ့ကမ်းဦးရေတိမ်ပိုင်းကိုအပျော်စီးသင်္ဘောတွေပေးမွှင်ဖို့လူထောင်ပေါင်းများစွာက Venice မြို့မှာမနေ့စနေနေ့ကချီတက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ပဲရစ်မြို့မှာမနေ့ကကျင်းပခဲ့တဲ့အမျိုးသမီးတူဂျန်ဖိုင်နယ်တင်းနစ်ဖိုင်နယ်မှာတော့ဩစတြေးလျနိုင်ငံက Ashley Barty ကချက်နိုင်ငံကမကီတာဗော်ထရူဆိုဗာကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ခင်ဗျာ
။တရင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒဗင်စကီဖြစ်ပါတယ်။ VOA American တန်ညာပြည်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925.32ဒုကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.